မျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်မြောက်နယ်မြေကိုစတင်တည်ထောင်ခဲ့သူတွေထက်ကတူအပါဝင်ဖြစ်တဲ့ဦးဝင်းခက်ကွယ်လွန်သွားပါပြီ။မြန်မာနိုင်ငံဒီမိုကရေစီအရေးပြီးပရောက်လှုပ်ရှားသူတွေထဲမှာအကြီးကအခမ်းကဏ္ဍကပါဝင်ခဲ့သူတူဦးဖြစ်တဲ့ကွယ်လွန်သူဦးဝင်းခက်နဲ့ပတ်သက်ပြီးတော့ကိုညာဝင်းအောင်ကတင်ပြထားပါရရှင်
။ဟုတ်ကဲ့ပါ။ထိုင်းမြန်မာနယ်စပ်မှာဖွဲ့စည်းတဲ့ NLD လွတ်မြောက်နယ်မြေ NLDL ကိုစတင်တည်ထောင်ရမှာဦးဆောင်ပါဝင်ခဲ့တဲ့ဦးဝင်းခက်ဟာကြောက်ကန်ယောဂနဲ့ဇန်နဝါရီလ3ရက်နေ့မနက်9နာရီအချိန်ဩစတြေးလျနိုင်ငံစင်စင်မြို့ဝက်စ်မီဆေးရုံမှာကွယ်လွန်သွားကြောင်းတမီးဖြစ်သူဒေါ်နီလာလွင်က VOA ကိုပြောပါတယ
်။အော်ဟုတ်ကဲ့ရှင်ဖီဖီကကြောက်ကန်ယောဂနဲ့ဆုံးသွားတာပါရှင်။ဟိုကပေါ့ဩစတြေးလျနိုင်ငံဟိုကဝက်စ်မီဆေးရုံမှာဒီနေ့3ရက်နေ့မနက်9နာရီမှာဆုံးသွားပါတယ်ရှင်။မဆုံးခင်မှာဆေးရုံဝက်စ်မီဆေးရုံတင်လိုက်ရပါတယ်။တင်လိုက်ရပြီးဝက်စ်မီဆေးရုံမှာ3ရက်နေပြီးအခါမှာဆုံးသွားတာပါ။ကြောက်ကဟိုကဖြစ်သွားလို့ကြောက်ကပြက်စီးသွားလို့ပါရှင်။သူကတော့ဒေါအောင်ဆန်းစုကြည်တက်ပြီးဟေးဆိုမှတော့မြန်မာနိုင်ငံကြီးပြောင်းနေမယ်ဆိုတာကိုသူကတော့တတ်မှတ်ယုံကြည်သွားပါရှင
်။ပြက်သိမ်းလိုက်ပြီဖြစ်တဲ့ NCGUB အဝေးအောင်ညွန်ပေါင်းအစိုးရအဖွဲ့ရဲ့ဝန်ကြီးဟောင်းတူဖြစ်သူဒေါက်တာတင့်ဆွေကတော့ကွယ်လွန်သူဦးဝင်းခက်နဲ့ပတ်သက်တဲ့အမှတ်တရစကားကိုဆိုလာပါလေ
။ဆရာဦးဝင်းခက်ကNDL ရင်းမှာနေပေါင်းတော်တော်ကြာကြာတော်တော်ကြာကြာဆိုစဖွဲ့ကြရပေါ့ပုဂ္ဂလလုံလာကြတဲ့တောင်းဝင်ရှိသူတူဖြစ်ပါတယ်နောက်ခံကသူအစနေစင်းလောကလာတော့နောက်တစ်ခုကလည်းသူကဘဟုဦးစီးမှလည်းလုံလာတဲ့ပုဂ္ဂိုလ်တယောက်ဖြစ်တော့သူ့ကို NDL ရင်းမှာအများစုကလူငယ်ပိုင်းတွေကတော်တော်လေးအားထားကြတာကိုကျွန်တော်တွေ့ပါတယ်ဝန်ကြီးကွယ်လွန်တော့ကျွန်တော်တို့ဒီဒီပါနိုင်ငံလှူရှာမှုတွေကနောက်ထပ်နစ်နာခံပြီးလုပ်ခဲ့တဲ့ပုဂ္ဂိုလ်တယောက်ဆုံးပါသွားတော့ကပြီးတော့မှပြန်ပြီးတော့နိုင်ငံတော်ဝန်မထမ်းဆောင်နိုင်ပေနဲ့အသက်ကျွေးသွားတဲ့အတွက်နိုင်ငံရေးတာဝန်ကတစုံတရာရတယ်လို့ပဲဟိုပြောပြရစ
ီ NDL ကိုထိုင်းမြန်မာနယ်စပ်မှာစတင်ဖွဲ့စည်းပြီးနောက်ပိုင်း NDL ဌာနခွဲတွေကိုနိုင်ငံတကာရောက်မြန်မာဒီမိုကရေစီလှူရှာသူတွေကြားပေါ်ပေါက်လာအောင်ဦးဝင်းခက်ကကြိုးစားပြီးလိုက်လံဖွဲ့စည်းခဲ့ပါတယ်ဂျပန်နိုင်ငံမှာဖွဲ့ခဲ့တဲ့ NDL ဂျပန်ဌာနခွဲမှာပါဝင်ခဲ့သူတူဦးဖြစ်တဲ့ကိုတန်းတင်ဆင်ကဦးဝင်းခက်နဲ့ပတ်သက်ပြီးပြန်ပြောင်းပြောပြတာက
အဓိကအပိုင်းကတော့ lobby ဘိုင်းပေါ့ဗျာသူလုပ်ခဲ့တဲ့အပိုင်းကဆိုရှယ်လစ်အင်တာနေရှင်းနယ်နဲ့လို့အဖွဲ့မျိုးကြီးနဲ့သူချိတ်ဆက်ပြီးတော့ကြိုးစားခဲ့တဲ့အပိုင်းနဲ့ရှိတယ်ဒီဆိုရှယ်လစ်အင်တာနေရှင်းနယ်မှာလက်ရှိမြန်မာနိုင်ငံရဲ့အခြေအနေကိုအဓိကတင်ပြဝင်ရတဲ့နိုင်ငံတကာကိုလေနောက်ဒီဂျပန်မှာဆိုလို့ရှိရင်လည်းဒီမိုကရက်တစ်ပါတီလိုပါတီကြီးတွေအခေါင်းဆောင်ပိုင်းနေတယ်သူကမူရာယာမဝင်းကြီးချုပ်ဟာတိုယာမပြီးလို့ရှိရင်ခန်းပြီးလို့ရှိရင်ဟတ်တာပြီးရင်ကိုင်ဖူပြီးလို့ရှိရင်ဒီသွတ်တော်ဥက္ကဋ္ဌဒိုအီတို့ ਨੇ အနည်းကပ်ပေါ့အဲ့ချိန်တုန်းကတော့ကျွန်တော်တို့ရဲ့ခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ရဲ့နေအကျယ်ချုပ်မှာသူအတက်နိုင်ဆုံးတော့သူရွေးခဲ့တယ်
NDL တောင်ကိုရီးယားဌာနခွဲကကိုရန်နိုင်ထွန်းကလည်းဦးဝင်းခက်ကွယ်လွန်တာနဲ့ပတ်သက်လို့အခုလို့ပြောပါရယ
်ကျွန်တော်နိုင်ငံရေးနဲ့ပတ်သက်ပြီးဆောင်ရွက်ဆောင်ရွက်ကိစ္စရပ်တွေပေါ့ဗျာအားဒီအပအများအဆုံးကျွန်တော်တို့မြင်ဆုံးမခဲ့ပါတယ်ကိုရီးယားနိုင်ငံကိုအပက၄ကောင်းနဲ့၅ကောင်းတော့ပေါ့လေကိုရီးယားနိုင်ငံကိုရရှိတာခဲ့ပါတယ်နောက်ပြီးတော့ဒီကိုရီးယားနိုင်ငံကွမ်ဂျူဒုက္ခရေးစုပြီးတဲ့၂၀၀၅ခုနှစ်မှာလေအပကကျွန်တော်တို့ဒီရင်စိတ်ကမ်းမြို့နယ်တော်တော်မဟောင်းဖြစ်တဲ့တော်ဆက်ဆက်နဲ့အတူဒါရောက်ပြီးတော့တော်ဆန်းစုကြည်ရဲ့ကွမ်ဂျူဒုက္ခရေးစုကိုဒါရောက်လက်ခံယူခဲ့ပါတယ်အပကဒါအမိုင်းထင်တဲ့ပုဂ္ဂိုလ်တူကျွန်တော်တို့နိုင်ငံတော်ကမှာတော့ဆိုလို့ရှိရင်ကိုလွန်သွားခဲ့ပေါ့ဗျာအဲ့ဒီကြောင့်ကျွန်တော်တို့ကအစားထိုးမရနိုင်တဲ့ဒီချက်ဝင်းတွင်ဆုံးရှုံးသွားတယ်လို့ကျွန်တော်တို့ကတော့ခံစားရပါတယ်ခင်ဗျာ
ဦးဝင်းခက်ကွယ်လွန်ချိန်မှာအသက်80ရှိပြီးဇနီးတဲ့နဲ့အတူသမီးတူသား2ဦးကျင်းခဲ့ပါတယ်တင်းစားဆရာတူလည်းဖြစ်တဲ့ဦးဝင်းခက်ကို1936ခုနှစ်ဒီဇင်ဘာလ6ရက်ရာဝတီတိုင်းမြောင်းမြဝါခမမြို့မှာမွေးဖွားခဲ့ပါတယ်1968ကနေ88ဒီအိုးဝေဂျာနယ်အေဒီတာချုပ်69ကနေ87ဒီရှူတော့ဂျာနယ်အေဒီတာချုပ်ဖြစ်တန်းဆောင်ခဲ့ပါတယ်1988ခုစက်တင်ဘာလ29ရက်နေ့မှာစတင်ဖွဲ့စည်းခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD မှာဗဟိုဦးစီးအဖွဲ့ဝင်တူဦးအဖြစ်ပါဝင်ခဲ့သူဖြစ်ပါတယ်ခင်ဗျာ